မြန်မာစစ်တောင်စီရဲ့ပြည်သူတွေပေါ်ဖိနှိပ်မှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြစ်တင်ရှုံချခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့အရှေ့တောင်အာရှနိုင်ငံတွေကဝိုင်းဝန်းဖိအားပေးဖို့မနစ်ကရထားတဲ့အာဆီယံဘုံသဘောတူညီမှုအတိုင်းလှုပ်ဆောင်ဖို့တနင်္ဂနွေနေ့ကတိုက်တွန်းပြောကြားလိုက်ပါတယ
် In Burma but I think it's also incumbent upon China and in China's interest to see
မြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်ပြီးတော့အာဏာသိမ်းယူမှုမတန်ခင်ကလိုအခြေအနေမျိုးပြန်ရဖို့တရုတ်နိုင်ငံကဘလောက်စိတ်ဝင်စားမှုရှိတယ်ဆိုတာနဲ့မြန်မာနိုင်ငံဒီမိုကရေစီပြန်လည်ပေါ်ဆောင်ရေးအတွက်တရုတ်မှာတာဝန်ရှိပါတယ်လို့ဝန်ကြီးဖလင်ကင်ကထိုင်းနိုင်ငံဘက်ကမျိုးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံကမြန်မာအရေးဝိုင်းဝန်းအဖြစ်ရှာနိုင်ဖို့မနစ်ကပဲဘုံသဘောတူညီမှု၅ရက်ချမှတ်နိုင်ခဲ့ပေမဲ့အပေါင်းလက်ခဏာဆောင်တဲ့တိုးတက်မှုတွေမတရားဘူးလို့လည်းထောက်ပြသွားပါတယ်စစ်ကောင်စီကောင်းဆောင်ပေါ်ချုပ်ငွေကြေးမရောင်းလိုက်ကိုယ်တိုင်တာဝန်သဘောတူလက်မှတ်ရေးထိုးခဲ့တဲ့အာဆီယံဘုံသဘောတူညီမှု၅ရက်မှာအကြံဖတ်မှုတွေချက်ချင်းရပ်ဖို့နဲ့တက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲစတင်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်မြန်မာစစ်ကောင်စီကသူ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်အကြံဖတ်မှုရပ်တန့်ပြီးတော့အကျဉ်းသားတွေစုပေးအောင်အာဆီယံအသင်းကြီးကဆက်လက်ဖြေအားပေးဖို့လဲဝန်ကြီးပလင်ကတရင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်ထိုင်းနိုင်ငံအပါဝင်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကမြန်မာအရေးတိုက်တွန်းနေပေမဲ့အပြစ်သဘောဆောင်တဲ့ဖြစ်ထွန်းမှုတွေမတွေ့ရဘဲမြန်မာပြည်သူတွေဆက်လက်ဖြေနိုင်ခံရပြီးတော့အတိုက်ခံတွေအလုံးနီးပါအချင်းချထားတာတချို့နိုင်ငံကထွက်ပြေးတချို့နိုင်ငံလူစီထွက်ပြေးတင်းဆောင်နေရတာတွေကိုမြင်တွေ့နေရတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ဆက်မှုအင်အားကြီးနိုင်ငံ၂၀ G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတက်ရောက်ခဲ့တဲ့ဝန်ကြီးပလင်ကဒီကနေ့တနင်္လာနေ့မှာပဲဂျပန်နိုင်ငံကိုခေတ်ဆက်မှာဖြစ်ပါတယ်